လေးစားရတဲ့ကောတာဖြစ်များရှင
်တော်လိုင်းရေးဆိုတာဟောင်းနှံဆွေးမြေနေတဲ့စနစ်တစ်ခုကိုစနစ်တကျဖြိုချဖျက်ဆီးပြီးစနစ်တကျအစ်စ်ပြန်စီးဆောက်တာကိုတော်လိုင်းရေးလို့ခေါ်တယ်။ဒါကိုစောင်ရွက်သူကတော်လိုင်းရေးသမားလို့ဘဘဦးတင်ဦးကပြောခဲ့ပါတယ်။ဟုတ်ကဲ့ပါ။ဒီမိုကရေစီတော်လိုင်းရေးသမားအဖြစ်ဘဘဦးတင်ဦးကသူ့ရဲ့ဒုတိယဘဝကိုကြီးသူလူထုအတွက်ပေးဆက်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှလူငယ်တွေအတွက်ကြပန်းစကားပြောပြိုင်ပွဲစကရေလူပွဲတွေလုပ်ပြီးတတ်ပါတယ်။ကြပန်းစကားပြောပြိုင်ပွဲမှာအဖွဲ့ချုပ်လူငယ်တယောက်ကအခုလိုပြောခဲ့ပါတယ်။ကျွန်တော်ညကအိမ်မက်မက်တယ်။ဒီအိမ်မက်ထဲမှာဘဘဦးတင်ဦးကခေါင်းမောင်းနဲ့တောင်ရှည်ပစိုးနဲ့လွတ်တော်တဲ့အခြေခံဥပဒေရေးဆွဲနေတာများချက်တည်ရှိလိုက်တာဗျာ။ဒေါ်ဆန်းစုကြည်နဲ့အတူအဖွဲ့ချုပ်ခေါင်းဆောင်တွေလည်းအများကြီးပါတယ်တဲ့။လွန်ခဲ့တဲ့10နှစ်ကပြောခဲ့တာပါ။ဒါအိမ်မက်မဟုတ်ပါဘူး။တကယ်ဖြစ်ရမှာပါ။လူဘဝဆိုတာအိမ်မက်များစွာနဲ့ဖွဲ့စည်းထားတာပဲမဟုတ်လား။လူငယ်ရဲ့စကားကိုဘဘကပြုံးပြီးနားထောင်နေပါတယ်။1999ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ဆောင်းမပြိုင်ပွဲမှာကျမပါဝင်ရှင်ပြိုင်ခဲ့ပါတယ်။ကံကောင်းစွာပဲဆောင်းမမှာပထမဆုံးရခဲ့ပါတယ်။ကျမရဲ့စာမူကိုဒေါက်တာတန်းငိမ့်စနီအန်တီဒေါက်ခင်အေးကမွေးနေ့အခမ်းအနားမှာဖတ်ပြခဲ့ပါတယ်။ဆောင်းမမှာကျမဖခင်ကကိုကိုကျွန်းမြန်တူဦးဖြစ်တဲ့အကြောင်းဖဖေကျွန်းဟာပြန်လာတဲ့အချိန်မှာဖဖေကိုကျမမမှတ်မိတယ်လို့ဆရာကြီးပမော်တင်အောင်ရဲ့သားငယ်ကလည်းသူ့အဖေကိုမမှတ်မိဘူးဆိုတဲ့အကြောင်းပါခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကျမကိုစူပေးပြီးတဲ့အချိန်မှာဘဘကကျမလက်ကိုဆွဲပြီးကိုကိုကျွန်းအချင်းထောင်နဲ့ပတ်သက်လို့ဘဘတာဝန်မကင်းပါဘူးလို့ကြီးကြီးကွဲကွဲပြောရှာပါတယ်။ဘဘရဲ့ရိုးသားမှုတာဝန်သိမှုကြောင့်ကျမတို့အားလုံးဘဘဦးတင်ဦးကိုပို့ပြီးလေးစားချစ်ခင်ခဲ့ရပါတယ်။လေး30တပင်းရေလောက်ကျန်မှုမတိုင်ခင်လဲကအဖွဲ့ချုပ်ခေါင်းဆောင်ဘဘဦးတင်ဦးနဲ့ဒေါ်ဆန်းစုကြည်ကိုနာအဖစစ်အာဏာရှင်ရက်နဲ့နှင်းပန်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။လူငယ်ဖွဲ့စည်းရေးလုပ်တဲ့အခါမှာဘဘဦးတင်ဦးကားကိုနာအဖလက်ပါစီတွေကဒုံးနဲ့ဝိုင်းလိုက်ကြပါတယ်။တရားဥပဒေမဲ့အသက်အန္တရာယ်ထိပါတဲ့အသည့်လောက်ရက်တွေထဲမှာလူငယ်စဖတ်ဝိုင်းနဲ့ပါဝင်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နေအိမ်ခြံထဲမှာလူငယ်စာဖတ်ဝန်းရှိပါတယ်။ဒီစာဖတ်ဝိုင်းမှာဆွေးနွေးနားထောင်တဲ့လူငယ်တွေကိုဒေါ်အောင်ဆန်းစုကြည်ခြံထဲမှာတွားဖို့အာနာပိုင်ကတားဆီးနေတာကိုသိတဲ့အခါဘဘဦးတင်ဦးကဒေါ်အောင်ဆန်းစုကြည်နဲ့အတူတက္ကသိုလ်ရေးစာလမ်းထစ်ကိုတွားရောက်ပြီးလူငယ်တွေကိုခြံထဲခေါ်ဖို့ကြိုးစားခဲ့ပါတယ်။လူငယ်တွေနဲ့အတူဘဘဦးတင်ဦးနဲ့ဒေါ်အောင်ဆန်းစုကြည်ပါလုံလင်းရဲတွေရဲ့ရိုက်နှက်ခြင်းကိုခံခဲ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုလုံလင်းတွေရိုက်တော့ဘဘဦးတင်ဦးကထီးနဲ့ကာဝယ်ပေးခဲ့ပါတယ်။တက္ကသိုလ်ရိပ်သာလမ်းထိပ်ကဘာအေးဇေဒီလမ်းကိုဘတ်စကားတွေနဲ့ကာထားပြီးရိုက်နှက်ထဲတာပါ။လူငယ်တွေရှေ့ကနေလုံလင်းတွေရဲ့ဒုတ်တွေကိုခန္ဓာကိုယ်နဲ့ကာဝယ်ပေးခဲ့တဲ့ဘဘဦးတင်ဦးဒေါ်အောင်ဆန်းစုကြည်တို့ကိုမြင်ပြီးခေါင်းဆောင်ဆိုတာတိုက်ပွဲကြားကားမှပေါ်ပေါက်တယ်ဆိုတာကိုအလေးအနက်ယုံကြည်ခဲ့ရပါတယ်။မေ30တပင်းရေလောက်ကျန်မှုမှာတော့ကျမတို့မြန်မာပြည်ပိုးပြီးအမှောင်ကျသွားတယ်လို့ပါပဲ။မေ30တပင်းညကကောင်းငင်မရှိတော့တဲ့ညပါကျမတို့အားလုံးစိတ်နှလုံးကြေးကြေးကွဲကွဲခံစားခဲ့ရတဲ့နေ့လေးဖြစ်ပါတယ်ဘသူသေးသွားပြီးဘသူတော့ဒဏ်ရာရတယ်ဘယ်နှဦးသေးတယ်ဆိုတဲ့တီးတိုးတံတွေနဲ့ထိတ်လန့်တုန်လှုပ်ရတဲ့ရက်တွေလည်းဖြစ်ပါတယ်အထက်ဗမာပြည်စီယုံရေးခီးစဉ်မှာလူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဘယ်လောက်ချစ်ခင်လေးစားလဲဆိုတာပြည်သူလူထုကဆန္ဒအစ်စ်အမှန်နဲ့တောင်းတောင်းချပြကျိုးစုပြလိုက်တာပါပဲ။တပင်းလောက်ကြံမှုမှာအရိုက်ခံရလို့ဦးကောင်းပွဲခဲ့ရတဲ့ဘခိုးလူငယ်တာဝန်ခံကိုတိုးလွင်ကဘဘဦးတင်ဦးရဲ့ဒေါ်အောင်ဆန်းစုကြည်အပေါ်ထားတဲ့မေတ္တာစေတနာကိုပြောပြခဲ့ပါတယ်။ကားစလိုက်နီးတွေထိုးထားတဲ့လူတက်ကွင်းထဲမှာဒေါ်အောင်ဆန်းစုကြည်စီးတဲ့ကားကိုထွက်ခွာဖို့ဘဘကပြောခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကအများနဲ့အတူသူ့ပါရင်စည်းခံမယ်တဲ့။အမြဲတမ်းဒေါ်စုလို့ခေါ်နေတဲ့ဘဘဦးတင်ဦးကငိုတံပါကြီးနဲ့သမီးတိုင်းကြီးအတွက်အာဇာနည်မလိုချင်ဘူးခေါင်းဆောင်မှုပဲလိုချင်ပါတယ်လို့ပြောခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့တုံ့ပြန်တဲ့စကားဗန်မကြားရခင်မှာပဲကားသမားလူငယ်ကသတင်းရိုးတွေဖြတ်ပြီးမောင်းထွက်သွားတာကိုဘဘငြေးကြည့်နေခဲ့ပါတယ်ဘဘဦးတင်ဦးကိုတပည့်ရင်းလူတက်ကွင်းကနေကလေးအချင်းထောင်ကိုစစ်အာဏာရှင်ကပို့လိုက်ပါတယ်ကလေးဝမျိုးကစိတ်ကန်းမြူလေးပါဝင်ပေါက်တစ်ခုပဲရှိပါတယ်ချင်းနှွေးမြကန်းကဝင်ပေါက်ကိုပိတ်ပြီးအာနာပိုင်က မြို့ကန်လူတို့ကိုအပြင်းမထွက်ရလို့အမိန့်ပို့ခဲ့ပါတယ်။ဒီအတွက်ထူးခြားမယ်ဆိုတာမြို့ကန်လူတို့ကဘဝပေးအသိနဲ့သိနေကြပါပြီ။ညနေဆောင်မှာကလေးဝစိတ်ကန်းကနေကားတစ်စီးမောင်းတက်လာပါတယ်။အဲ့ဒီကားထဲကနေဘဘဦးတင်ဦးကကိုယ်တပိုင်းထွက်ပြီးလက်ပြနှုတ်ဆက်လိုက်တဲ့အခါမြို့ကန်တွေရဲ့သတင်းစကားတွေရန်ကုန်မြို့အထိရောက်လာပါတော့တယ်။ဒီသတင်းစကားကိုတဲဆောင်ပေးရသူကျမဘဘဦးတင်ဦးအသက်မသေးပဲကလေးအချင်းထောင်မှာရှိတယ်လို့ပြောတော့ဘဘဇနီးကမယုံကြည်ရဲခဲ့ပါဘူး။ကလေးအချင်းထောင်ကိုကျမထောင်ဝင်စာသွားတွေ့တော့ဘဘဦးတင်ဦးကလေးအချင်းထောင်ကိုညနေနေဝင်စည်းစာချိန်ရောက်လာတဲ့အကြောင်းထောင်နဲ့နီးစပ်သူတွေကပြောပြခဲ့ပါတယ်။ထောင်ဘူးဝလမ်းမှာခါတိုင်းဆိုလွတ်နီးအချင်းသားတွေကိုပါလမ်းပေါ်မရှိရလို့လမ်းရှင်းထားပါတယ်။လမ်းလေးရဲ့ဘေးသက်သာဆိုင်ထဲကသူတွေကပြန်ပေါက်ကနေချောင်းချီနေပါတယ်။ဘဘဦးတင်ဦးကိုအာနာပိုင်ကအဘကားပေါ်ကဆင်းလို့ရပြီတဲ့ကားပေါ်ကဆင်းဆင်းကြီးကလေးအချင်းထောင်ရှိမှာအာနာပိုင်တွေကိုဘဘဦးတင်ဦးကအခုလိုပြောခဲ့ပါတယ်ငါတို့ကိုတတ်ချင်တတ်လို့ရမယ်အချင်းချချင်ချလို့ရမယ်ဒါပေမဲ့ငါတို့ယုံကြည်ချက်ကိုတတ်လို့မရဘူးငါတို့ယုံကြည်ချက်ကိုအချင်းချလို့မရဘူးဆိုတာမင်းတို့မြဲမြဲမှတ်ထားတဲ့လေးစားရတဲ့သောတာရှင်များရှင်ခေါင်းမအိုရင်လူမအိုဘူးဆိုတဲ့ဘဘဦးတင်ဦးကမြမပြည့်ရဲ့ပြည်တနာကိုဖြည့်ရှင်းနိုင်ဖို့ဆိုရင်လူမျိုးစုံသွေးစည်းညီညွတ်ရေးတန်းတူရေးကိုအခြေခံပြီးစုပေါင်းဆောင်ရွက်သွားမှသာလျှင်စစ်အာဏာရှင်စနစ်ချုပ်ငြိမ်းပြီးပြည်သူလူထုလိုလားတဲ့ဒီမိုကရေစီစနစ်ကိုရရှိမှာဖြစ်ပါတယ်တဲ့သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ